2016ခုနှစ်ဇန်နဝါရီလကအတည်ပြုပြဋ္ဌာန်းလိုက်တဲ့ကြောင်မြတ်ရနာဥပဒေဟာ1996ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေကိုအနည်းငယ်ပြင်ဆင်ထားတာဖြစ်ပါတယ်။ဒီဥပဒေကို2016ခုနှစ်ဇန်နဝါရီလ29ရက်နေ့ကအတည်ပြုပြဋ္ဌာန်းလိုက်ခြင်းကဖားကန့်ကပြည်သူတွေဆန္ဒပြခဲ့ကြပါသေးတယ်။နောက်ပိုင်း2016ခုနှစ်စက်တင်ဘာလအတွင်းမှာတော့ဥပဒေပါပုံမှန်41နဲ့42တို့ကိုထုတ်နှုတ်ပြီးဖားကန့်မြို့နေရာတော်တော်များများမှာဆိုင်းဘုတ်တွေထောင်ပြီးလူတွေကိုအသိပေးခဲ့ပါတယ်။အဲ့ဒီနောက်မှာတော့အေးအေးမှုတွေလည်းစတင်ခဲ့ပါတယ်။တကယ်တော့ဖားကန့်မြို့ဟာကြောက်စိမ်းအလုံနဲ့ကင်းသူမရှိဘူးလို့ဆိုပါတယ်။အစိုးရဝန်ထမ်းဖြစ်ရင်တောင်မှကြုံရင်ကြုံတယ်လို့ကြောက်ပွဲစားလေးလုပ်နေတာဖြစ်ပါတယ်။ဖားကန့်မှာနေထိုင်တဲ့အလွတ်သတင်းတော့ကိုဇော်မိုးထက်ပြောပြတာက
41နဲ့42ပါပေါ်ပြထားတာကကြောက်စိမ်းကိုသူကဒီနိုင်ငံတော်အချက်မှတ်ထားတဲ့နိုင်စင်မရှိပဲရှားဖွေခြင်းရောင်းဝယ်ခြင်းသတ်သက်ထူဖော်ခြင်းလုံးဝမလုပ်ရဘူး။နောက်ပြီးတော့ကိုင်းဆောင်တဲ့ရောင်းဝယ်တယ်ဆိုလို့ရှိလို့ရှိရင်သူကထောင်တန်းတစ်နှစ်ကဒီခုနှစ်နှစ်ဒီချမှတ်နိုင်တယ်လို့သူကပါတာကိုပါတယ်ဆိုတော့ဒီမှာကကိုင်းဆောင်တဲ့ရောင်းဝယ်တယ်ဆိုတော့ဒီမှာဒီဒေတာတစ်ခုလုံးမှာကဒီကြောက်စိမ့်နဲ့ပဲတရားတွေပဲလေပတ်လျားတာဆိုတော့အခါကျတော့ဒီမှာရှိတဲ့ဒီဒီသူလူထုနဲ့ရေမစေးလူဒန်းစားတော်တော်များများကဟိုဘာမှလုပ်လို့မရတော့ဘူ
း။တစ်ဆက်တည်းပဲစက်တင်ဘာလအတွင်းမှာလည်းအဖမ်းဆီးတွေရှိလာတာဖြစ်ပါတယ်။ဒီအတွက်ဆန္ဒဖော်ထုတ်နေကြပါတယ်။စနပြပွဲတွေကိုဥဆောင်သူတို့ဖြစ်တဲ့ဒေါ်ကံရာကတော့ကြောက်မြက်ထွက်တဲ့ဒေသမှာနေထိုင်တဲ့ပြည်သူတွေဟာဖောင်စည်းရင်ရင်ငတ်နေသူတွေဖြစ်တယ်လို့ပြောပါတယ်
။အခုကပြည်သူတွေကကြောက်တော့မှလက်လက်ဝဲထားရှိမှုမရှိဘူးဆိုရင်တော့သူကအမြဲတမ်းပဲဥပဒေအရအေးအေးယူခံရမယ်ပေါ့နော်။ဖောင်စည်းရင်ရင်ငတ်တယ်လို့ဖြစ်အခြေအနေမှာရောက်သွားမယ်ပေါ့။ဆိုတော့မူရစေဝဥပဒေလို့ဖြစ်နေတာလေ။ဒီကြောက်မြက်မှာကြောက်မြက်ဒေသမှာနေကျောင်းမြတ်မကန်ရဘူးဆိုရင်တော့အဲ့ဒါကအဲ့ဒီဥပဒေပုံမှန်နဲ့ပဲပြည်သူတွေကချုပ်သေးလို့ထောင်သေးလို့ပေါ့နော်သွားနိုင်တာပေါ့လေလေတဲ့ဆိုတော့အဲ့ဒီဟာတွေကိုပြည်သူတွေကမခံနိုင်ဘူးပေါ့1996မှာစစ်အစိုးရလက်ထက်မှာပြဋ္ဌာန်းထားတဲ့ဥပဒေတွေကိုမော်နေမှာဒီစာရင်းလိုက်ကပ်ထားကြတယ်လေ
ဟုတ်ကဲ
့အဲ့ဒါမို့ဒီဟာတွေကိုပေါ့ပြန်ဆန့်ကျင်ဖို့အတွက်ပေါ့နော
်ဖားကန့်ပြည်သူတွေရဲ့ဆန္ဒထုတ်ပေါ်ပွဲကိုအောက်တိုဘာလ20ရက်နေ့ကပြုလုပ်ခဲ့ပါတယ်ဒီပွဲမှာလူ2000လောက်တက်ရောက်လိမ့်မယ်လို့ခန့်မှန်းထားပေမဲ့တကယ်တမ်းမှာတော့မှန်းထားတာတဲ့အများကြီးပိုတယ်လို့အစည်းအဝေးတက်ရောက်သူတွေကပြောပါတယ်။ဆန္ဒဖော်ထုတ်ပွဲမှာအချက်6ချက်ကိုတောင်းဆိုခဲ့ကြတာပါ။
အသေးစားနဲ့တပိုင်းစနိုင်သူ့ဖော်ခွင့်တွေရရှိဖို့ရဲပြီးတော့အကြီးစားနဲ့အလတ်စားသူ့ဖော်ရေးလုပ်ငန်းတွေဖြစ်ချင်းဖြစ်သိမ်းဖို့ပေးဖို့ရဲ။ဟောအဲ့ဒီကျောင်းရဲ့ဥပဒေပုံမှန်၄နှစ်ဒီကိုပြင်ဆင်ပေးဖို့ရဲအစိုးရအနေနဲ့အဖီသူရင်းမကြည့်ဖြူတဲ့အရာတွေကိုလုတ်ရက်တွေကိုချက်ချင်းရက်တန့်ဖေးဖို့ရဲ့အဲ့အရာတွေတောင်းဆိုကြတာပါရှင
်။ဒေါ်ကံရပြောပြသွားတာပါ။ဒီလိုတောင်းဆိုမှုနေတဲ့ပတ်သက်လို့ပြည်သူ့လွတ်တော်ကုသလရဲ့သဘောထားကကိုဘယ်လိုရှိနေပါသလဲ။ဖားကန့်မြို့နယ်တိုင်းဒေသကြီးလွတ်တော်ကုသလဥတာရှိလာဆိုင်ကသူတို့ရဲ့လှုပ်ဆောင်ချက်တွေကိုအခုလိုပြောပြပါတယ်
။ဒါကျွန်တော်တို့လွတ်တော်ကုသလတွေကလည်းဒါပြည်သူ့လွတ်တော်ကဒါကျွန်တော်တို့ဒါပြည်နယ်လွတ်တော်ကနောက်ပါတီတွေကတော်တော်များများလူထုတွေနဲ့တွေ့ဆုံမှကျွန်တော်တို့ကလူထုတွေလိုချင်တဲ့အကြောင်းအရာတွေကိုတိုက်လန့်ဆွေးနွေးတဲ့ဆွေးနွေးတယ်။နောက်ဌာနသက်ဆိုင်ရာပေါ့နော်ဌာနဆိုင်ရာအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့ဒီ data နဲ့ဒီခိုက်ညီမှုမရှိဖြစ်နေတဲ့လက်ရှိအနေအထားပေါ်မှာထုတ်ပြန်လိုက်တဲ့ဥပဒေတွေကဆိုတဲ့တို့ပြောဆိုပြတော့ဒါဆွေးနွေးကြတော့ဒါဌာနကဒါသက်ဆိုင်ရာအုပ်ချုပ်ရေးမှုတို့သက်ဆိုင်ရာဒီကြောက်စိမ့်ဌာနကပုဂ္ဂိုလ်တွေကလည်းအဲဒါဆိုရင်ကျွန်တော်တို့ကဒါပြည်သူလူထုတွေအတွက်ကိုအခြေခံတဲ့အခြေခံကောင်းတာဥပဒေပိုင်းဆိုင်ရာတွေကိုစနစ်တကျတကယ်တမ်းတည်းတည်ရှိဖို့အတွက်ကိုကျွန်တော်တို့ကွင်းစင်ပြီးမှဥပဒေပိုင်းဆိုင်ရာမျှဝေဖို့လုပ်ငန်းတွေလုပ်ပြီးပြည်သူလူထုတွေအတွက်အလုပ်ကင်ခွင်လန်းလုပ်ငန်းလိုင်စင်တွေကိုချပေးနိုင်အောင်အဲဒါကြိုးစားမယ်အဲအဲ့ဒါမလုပ်ခင်တော့တွဲမှာထုတ်ပြန်ထားတဲ့ဥပဒေတွေကိုလည်းရေးယူပိုင်းဆိုင်ရာတွေမဆောင်ရတေးချဖို့တာကိုလိုက်လာပြီးမှကလူထုတွေကလည်းချပြနေတဲ့လုပ်ငန်းတွေတော့လုပ်ရတယ်လေ
။တောင်းဆိုချက်တွေထဲမှာအကြီးစားလုပ်ငန်းတွေကိုရပ်တန့်ပြီးအလတ်စားနဲ့အသေးစားလုပ်ကင်ခွင့်ရဖို့ပါဝင်ပါတယ်။ဒါပေမဲ့ဖားကန့်ဒေတာအတွေ့အကြုံအရအသေးစားနဲ့အလတ်စားလုပ်ငန်းတွေကိုကုမ္ပဏီကြီးတွေကငွေနဲ့ပေါက်ပြီးဝါမျိုးသွားတာတွေရှိတယ်လို့လုပ်ငန်းရှင်တွေကပြောတာလည်းရှိပါတယ်။ဒီပြဿနာမျိုးမဖြစ်အောင်ဘယ်လိုဆောင်ရွက်သင့်ပါသလဲ။
ဆိုင်ရန်တရားမြင့်ကောင်ကြီးအတုံးတူမှုပေါ်တွေပါအကုန်လုံးတတ်မှတ်လိုက်တဲ့ဆိုတဲ့အချိန်ကျတော့သူတို့ကအဲ့လိုလှုပ်လို့တော့မရတော့ဘူးလေ။သူကဒီအလတ်စားလုပ်ငန်းနေရာမှာသူ ့ဟိုတတ်မှတ်ထားတဲ့မင်းကောင်ကြီးအဲ့တက်ကြော်လို့နဲ့ရန်တရားတွေကိုအသုံးပြုတယ်ဆိုရင်အဲ့ကုမ္ပဏီကိုဒါအစိုးရကစစ်စစ်တွေးရှိတယ်ဆိုရင်ဒါအရေးယူမှုတွေနဲ့လုပ်မယ်ဆိုရင်တော့ဒါကထိန်းချုပ်ပြီးသားဖြစ်သွားမယ်လို့ငယ်လို့ဒါကျွန်တော်တို့ကအဲ့လိုမြင်တယ်လေ
ဒေသခံတွေအနေနဲ့စိုးရိမ်နေတာနောက်တစ်ခုကတော့လက်တလော့အစိုးရကကြောက်စိမ်းလုတ်ကင်ခွင့်လိုင်စင်အသစ်တွေချမပြေးတော့ဘဲတက်တန်းကုန်ဆုံးတဲ့ကုမ္ပဏီတွေကိုရပ်ဆိုင်းရမယ်လို့ပြောထားပေမဲ့တချို့ကတော့လုတ်ကင်ခွင့်တွေဆက်ပြီးပေးနေသလားဆိုတဲ့တန်တရားတွေရှိနေကြပါတယ်လက်တလောအနေနဲ့ပြီးခဲ့တဲ့အောက်တိုဘာလလကကမ္ဘာအကြီးဆုံးကြောက်စိမ်းတုံးကြီးကိုတွေ့ခဲ့တဲ့ဆိုတဲ့အစိုးရနဲ့အကျိုးတူလှုပ်ဆောင်နေတဲ့ရနာတောင်တန်းကုမ္ပဏီဟာလုတ်ကင်ခွင့်တက်တန်းကုန်နေပြီဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီအကြောင်းတွေကိုလည်းပြည်သူတွေကရှင်းရှင်းလင်းလင်းသိကျင်နေတယ်လို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရသယံဇာတာနဲ့သဘာဝပတ်ဝန်းကျင်ရေးရာဝန်ကြီးဦး H လောင်ကိုမေးခဲ့ပါတယ်
ကတမကုံတွေပြီးခဲ့တဲ့ဟိုဘောမူးတွေးမှာခဏသူ့လိုမရလို့ရေမနိုင်လို့ရက်ထွက်တွင်းအခုပြန်တူးရလေတော့ပြန်တူးရပြီသူတို့တက်တာက8,700,000ဘောမှာကုန်တာ
ဝင်းကြီး UH လောက်အောင်ပြောပြသွားတာပါရနာတောင်တန်းကုမ္ပဏီအနေနဲ့လုတ်ကင်ခွင့်တက်တန်းမကုံဆုံးမိလေးမှာကံပေါ်သွားတာဖြစ်ပါတယ်သောရရှိမခင်ဗျာကုမ္ပဏီကြီးတွေအနေနဲ့ကတော့ရရှိထားတဲ့ license တက်တန်းမကုံငင်အချိန်အတွင်းမှာမီးကုံရန်ကုန်ဆောင်ရွက်နေကြပါတယ်။ဒါကြောင့်ဖကန်ပတ်ဝန်းကျင်ကကုန်းမြင့်တောင်ကမှုတွေဟာလည်းနေမြင့်ညာပြောက်ဆိုလိုဖြစ်နေရတယ်လို့ဆိုပါတယ်။အစိုးရကတော့တုံးတဲ့ဆက်ရန်တရားကိုတတ်မှတ်ထားတဲ့မြင်းကောင်ကြီးအတိုင်းသာသုံးဖို့ကြီးကြပ်နေတယ်လို့ပြောပါတယ်။ဒါပေမဲ့ဒေသခံတွေကတော့နောင်ဆိုရင်မြန်မာနိုင်ငံမှာကြောက်စိမ်းဆိုတာအယုတ်ရေးပြာမှမျိုးမဖြစ်ရလေအောင်ကြောက်မြင့်ရနာဥပဒေကိုအမြန်ဆုံးပြင်ဆင်ဖို့လိုနေပြီလို့ပြောနေကြပါတယ်ခင်ဗျာ